ကွယ်လွန်သူအမေရိကန်တရားရုံးချုပ်တရားသူကြီးရူသ်ဘေဒါဂင်းစ်ပါ့ခ်ရဲ့ကျဉ်းကျဉ်ရစ်တဲ့ရုပ်ကလပ်ကိုမိတ်ဆွေတွေနဲ့သူ့ကိုလေးစားသူတွေဒီကနေ့ကစပြီးနောက်ဆုံးအကြိမ်ဖြစ်ဂါရဝပြုနှုတ်ဆက်ခွင့်ရကြတော့မှာဖြစ်ပါတယ်။ဂင်းစ်ပါ့ခ်ရဲ့ရုပ်ကလပ်ကိုဒီကနေ့မနေ့ပိုင်းမှာတရားရုံးချုပ်အဆောက်အဦကဂရိတ်ဟောမဟာခမ်းမကြီးတဲ့ကိုတယ်ယူလာပြီးမိသားစုဝင်တွေနဲ့သူ့ရဲ့လူဖို့ဂိုင်ဘက်တရားသူကြီးတွေပဲတက်ရောက်မဲ့တီးခြားဂုံပြုနှုတ်ဆက်ပွဲတခုလုပ်မှာဖြစ်ပါတယ်။အဲဒီနောက်တရားရုံးချုပ်အဆောက်အဦရဲ့ရှေ့လေကလေးတွေပေါ်ရုပ်ကလပ်ကိုရှေ့ထားမှာဖြစ်ပြီးအများပြည်သူအနေနဲ့ကြာသပတေးနေ့အထိကြီးစုနှုတ်ဆက်ခွင့်ရကြပါမယ်။အဲဒီနေရာဟာ1865ခုနှစ်ကသမရအေဗရာဟင်လင်ကွန်လုံကြံခံရလို့ကွယ်လွန်သွားပြီးတဲ့နောက်သူ့ရဲ့ရုပ်ကလပ်ကိုထားဖို့တက်သားနဲ့ဆောက်လုပ်ခဲ့တဲ့နေရာဖြစ်ပါတယ်။တောက်ကြနေမှာတော့တရားရုံးချုပ်နဲ့တဖက်ချမ်းကအမေရိကန်လွှတ်တော်အဆောက်အဦရဲ့ရုပ်ကလပ်ကိုရွှေ့မှာဖြစ်ပါတယ်။လွှတ်တော်ဆောင်ဦးတဲ့ကရုပ်ထုခန်းမ Statuary Hall မှာရုပ်ကလပ်ကိုထားမှဖြစ်တာကြောင့်ဒီလိုဂုံပြုခံရတဲ့ပထမဆုံးအမျိုးသမီးဖြစ်ပါလိမ့်မယ်။အဲ့ဒီခန်းမထဲမှာဖိတ်ကြားထားတဲ့ဧည့်သည်တော်တွေနဲ့အစဉ်အလာရဂုံပြုနှုတ်ဆက်ပွဲလုပ်ပြီးတဲ့နောက်အများပြည်သူကြီးစုနှုတ်ဆက်ခွင့်ရကြပါမယ်။ Ginsburg ရဲ့ရုပ်ကျွင်းကိုနောက်သတင်းပတ်မှာ Arlington နိုင်ငံတော်သင်္ချိုင်းမှာတကြိုမယ်လို့တရားရုံးချုပ်ရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။အဲ့ဒီသင်္ချိုင်းဟာသမရဂျွန် F ကနေဒီနဲ့သူ့ရဲ့အကိုအထက်လွှတ်တော်အမတ်တွေဖြစ်ကြတဲ့ရောဘတ်ကနေဒီနဲ့အက်ဒွတ်ကနေဒီ Heavyweight လက်ဝှေ့ချန်ပီယံဂျိုးလူးဝစ်တို့လိုအထင်ကြီးပုဂ္ဂိုလ်ကြီးတွေကိုမြေမြုပ်တကြိုတဲ့နေရာဖြစ်ပါတယ်။